ထိုင်းချင်းတော်တွေမှာအကျဉ်းကျခံနေရပြီးတော့လွတ်ရက်ဆစ်ပြီးတော့မြန်မာနိုင်ငံကော့တောင်းဘတ်ချံကိုပြန်ပို့ခံခဲ့ရတဲ့မြန်မာလူငယ်28ဦးကိုစစ်ကောင်စီကစစ်မှုထမ်းခိုင်းမှုခေါ်ဆောင်သွားတဲ့အချိန်မှာတော့အဆောင်စစ်သား2ဦးကိုလုံခြံပြီးတော့တင်းရှောင်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပြပါတယ်။တနင်္လာနေ့တိုင်းပလောမြို့နယ်မှာရှိတဲ့စစ်လက်ကျေးကျောင်းအသွားလမ်းမှာလွတ်မြောက်သွားတဲ့လူငယ်တွေဟာကရင်မျိုးသားစီယုံ KNU တပ်မဟာ၄မှာခိုးလုံနေတယ်လို့သိရပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိပါဘူးအပြည့်အစုံကို VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းအချင်းထောင်တွေကနေလွတ်ရစေလို့ပြန်လွတ်လာတဲ့လူငယ်တွေကိုစစ်ကောင်စီကစစ်သားအဖြစ်အတင်းအကျပ်ဖမ်းဆီးစုဆောင်းနေတာဟာဇူလိုင်လကတည်းကဖြစ်ပါတယ်ရနောင်းကော့တောင်းလန်းကနေရပြန်ပို့ခံရတဲ့လူငယ်28ဦးကိုစစ်မှုထမ်းဖို့စစ်ကောင်စီကလေ့ကျင့်ရေးကျောင်းကိုခေါ်ဆောင်သွားစင်မှာပဲစက်တင်ဘာလပထမပတ်ထဲမှာအဆောင်စစ်သား၂ဦးကိုလုံခြံပြီး KNU တပ်မလေးနယ်မြေကိုခိုးလုံလာခဲ့တယ်ဆိုပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အ
ဲထိုင်းကနေပြီးတော့ဟိုဟာဗောသူတို့ဒီဒလာတော်တဲ့ကလေးတွေကို28ရောက်လို့ဟိုစစ်မှုထမ်းဖို့လေ့ကျင့်ရေးစခန်းကိုပို့တယ်လို့ပြောတယ်ဗျာတကယ
်။
မနေ့ကလေးကကြားတယ်တကယ်ရတော့လေ။
ဘလော
လေ့ကျင့်ရေးစခန်းကိုဟုတ်ကဲ့ဘလောလက်ကြီးစခန်းကိုပို့တဲ့အချိန်မှာလေပေါ်ကနေပြီးတော့သူတို့ဒီမှာအဆောက်၂ယောက်ကိုဆောက်စစ်သား၂ယောက်ကိုသူတို့ကဟိုဒီလုံခြံပြီးတော့ထွက်ပြေးလာတဲ့ပုံစံပဲဟုတ်ကဲ့
ပြန်လွတ်လာသူတွေကိုဖမ်းဆီးပြီးငွေညစ်တောင်းခံတာတွေလုပ်ခဲ့တယ်လို့ငွေမပေးနိုင်သူတွေကိုတော့အခုလိုမျိုးဘိတ်တို့ဘလောတို့ဘက်ကစစ်လေးချင်ရေးနေရာတွေကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပါတယ
်ပို့တဲ့ဟာဒီဟုတ်ကဲ့အစစ်စစ်ပို့တယ်သူတို့ကတော့နေဘိတ်ကိုတစ်စစ်ပို့တယ်ဘိတ်ကနေပြီးတော့ဘလောပို့တယ်လို့ကြားရတယ်ကွာသူတို့ရေချောင်းနဲ့ပဲပို့တယ်လို့ပြောတယ်ကွာ
စစ်ကောင်စီရဲ့အမှတ်7တိုင်းဘဟုလေးချင်ရေးတင်တန်းကျောင်းကိုလေ9စီးနဲ့ပို့ဆောင်တော့မှာအဆောက်စစ်သား2ဦးကိုလုံခြံပြီးဖျက်ပြေးလာကြတာဖြစ်တယ်လို့လည်းကရင်မျိုးသားအစည်းအရုံး KNU ဒဝဲခရိုင်တပ်မဟာလေး KNDO တပ်ရင်း9တပ်ခွဲ9ထံလာရောက်ခုံလုံခဲ့တာဖြစ်ကြောင်းတပ်မဟာလေးကလည်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လေ့ကျင့်ရေးကျောင်းဟာတနင်္လာနေ့တိုင်းပလောမြို့နယ်အတွင်းမှာရှိပါတယ်။ဇူလိုင်လနဲ့ဩဂုတ်လအတွင်းမှာပဲထိုင်းဘက်ကနေရပြန်ပို့တဲ့လူငယ်တွေကိုခန့်လိုက်ရ26နှစ်ကလာရောက်ခေါ်ဆောင်သွားခဲ့ပြီးကျပ်ငွေ30သို့မဟုတ်ထိုင်းဘက်ငွေ2000နဲ့ရွေးခိုင်းခဲ့ပြီးမဲ့မိသားစုတွေကအဆင်မပြေလို့မရွေးနိုင်တဲ့အခါမှာအခုလိုမျိုးစစ်မှုထမ်းဖို့အတွက်ခေါ်ဆောင်သွားကြတာဖြစ်ပါတယ်ရှင်။